ိုင်ငံရှေ့ပိုင်းမှာခွဲထွက်ရေးသမားတွေနဲ့တိုက်ပြီးရုရှားနိုင်ငံနဲ့ထိစပ်နေတဲ့နိုင်ငံရှေ့ချမ်းနယ်ဇက်ကိုယူကရိန်းနိုင်ငံကကာကွယ်နေတာနဲ့အမျှအဖွဲ့ဝင်28နိုင်ငံပါတဲ့ NATO မဟာမိတ်အဖွဲ့အနေနဲ့ယူကရိန်းနိုင်ငံဘက်ကနေအပြည့်အဝရက်တီပြီးသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတောက်ကြားနေမှာပြောလိုက်ပါတယ်။ NATO တပ်ဖွဲ့အနေနဲ့ယူကရိန်းစစ်တပ်ကိုခင်မိလာအောင်လူသေးသေးနိုင်တဲ့လက်နက်မဟုတ်တဲ့တခြားအထောက်ပံ့အနေနဲ့နှီးပညာအကူအညီတွေပေးသွားမှာဖြစ်တယ်လို့သမ္မတအိုဘားမားကဗြိတိန်နိုင်ငံဝေလာနယ်မှာပြုလုပ်တဲ့ NATO အစည်းအဝေးအတွင်းပြောကြားသွားခဲ့ပါတယ်
။ Our alliance is fully united in support of Ukraine's sovereignty, independence,and territorial integrity and its right to defend itself.
ကျွန်တော်တို့မဟာမိတ်ဖွဲ့ဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာလွတ်လပ်ရေးနယ်မြေပိုင်ဆိုင်မှုဂုဏ်သိက္ခာနဲ့သူတို့ကိုသူတို့ခုခံကာကွယ်ပိုင်ခွင့်တွေကိုအပြည့်အဝတပေါင်းတစည်းတည်းထောက်ခံပါတယ်ဆိုပြီးတော့သမ္မတဥပမာပြောသွားတာပါ။တောက်ကြနေအစောပိုင်းကတော့ NATO တပ်ဖွဲ့ဟာခြေလျင်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာပါဝင်တဲ့တပ်ဖွဲ့တစ်ခုကိုဖွဲ့စည်းသွားမှာဖြစ်ပြီးဥရောပအစီပိုင်းက NATO အဖွဲ့ဝင်နိုင်ငံတွေကစစ်ခြေစိုက်စခန်းတွေကိုလည်းထားရှိသွားမယ်လို့NATO အဖွဲ့ရဲ့အတွင်းမှူးချုပ် Anders Fogh Rasmussen ကကြေညာလိုက်ပါတယ်ခင်ဗျာ။